ရားတော်ကိုရှုမှတ်ပွားများအားထုတ်ဖို့ကိုယ့်ရဲ့စိတ်တိုင်းကြသတ္တံသတ္တအနိဋ္ဌာရအောင်စတင်ပြီးကြိုးစားပြုပြင်လိုက်ကြပါ။ဣဒံပိုင်းခြားရက်ကလည်းကုန်ဆုံးလူဖြစ်လာခဲ့ပြီ။ကိုရှုခဲ့တဲ့အတိတရားတွေအပေါ်မှာတတိပလောက်အားကောင်းလာတယ်ပရိယာတွေဘလောက်စိုက်ပြီးတော့ရှင်းနိုင်ပြီပညာဉာဏ်ဤလည်းပဲကိုယ့်ကိုယ်ကိုကျင့်နှံ့မှုရှိမရှိဆိုတာလေးကိုတတိထားဝရိယာစိုက်ပညာနဲ့ကြီးဆိုတဲ့ဒီသုံးမျိုးအပေါ်မှာယောဂီတော်ပညာရှုမှတ်နေတဲ့အလုတ်ခွင်မှာသဘောပေါက်အောင်ရှင်းပြသွားမယ်အောင်ငါတို့တည်တည်အလွန်ကိုအကြီးအကျယ်ကံကောင်းကြတာပဲတစ်နေ့တစ်မျိုးတစ်နေ့တစ်မျိုးကိုကောင်းစွာသဘောပေါက်ပြီးတော့အမြင်ရှင်းအောင်သိနိုင်ဖို့ဆိုတာတကယ်တော့မလွယ်ပါလားအခုငါတို့တစ်နေ့တစ်မျိုးကောင်းစွာသိခွင့်ရတယ်စမ်းသစ်နိုင်တဲ့အဖြေမှန်တွေအတွက်လည်းပဲအသိရှင်းဖို့ကောင်းစွာသိလွယ်မြင်လွယ်တဲ့ဥမာတွေနဲ့လည်းရှင်းပြထားတော့ကိုယ်ရှုနေတဲ့အရှုတွေမှာမှန်နေမှန်ဘူးဆိုတာကိုအဖြေထုတ်လို့ရပြီ။အခုလည်းတစ်ဆင့်တက်ပြီးကြိုးစားလာတဲ့အပိုင်းမှာအရှုကံတရားလေးတွေအပေါ်မှာတတိဝတ္တိယပညာနဲ့ဘယ်လိုနှလုံးသွင်းကြည့်ရမယ်ဆိုတာလေးအာယုံပြုနိုင်ဖို့ဘယ်နေရာမှာပဲရောက်ရောက်ရှုနိုင်ဖို့ခန္ဓာမှာဉာဏ်စိုက်တဲ့အခါကိုယ်ရဲ့စတင်ပြီးယူရတဲ့ထင်ရှားတဲ့အာယုံမှာတချို့ကနှာခေါင်းနာတိအာတန်နေတချို့ကဝမ်းပိုက်မှာအာတန်နေတချို့ကရင်ကြိုက်မှာထင်ရှားတာကိုအာတန်နေတချို့ကငရေကြီးလှုပ်တာကိုထင်ရှားတာမှာတဲ့ရှုကြတယ်တချို့ကျတော့တကူလုံးတကောင်လုံးမှာကြည့်ကြတယ်ဒီနေရာမှာပဲကြည့်ကြည့်တဖြစ်တာမဟုတ်ပါဘူးထင်ရှားတဲ့ပေါ်ရခန္ဓာကိုသာရှုပါလေနှကောင်းနာတိမှာရှိတဲ့ပုဂ္ဂိုလ်တွေကရှုသွင်းရှုထုတ်လုပ်တိုင်းနှကောင်းနာတိပြည့်ညက်ကိုမတွေ့စေပဲလှုပ်သွားတာတွေတိုးသွားတာတွေအေးသွားတာတွေနှွေးသွားတယ်ဆိုတဲ့သဘောလေးကိုကြည့်တာရှုသွင်းလိုက်တော့တိုးတာလေးကိုတုံမှန်တိနေတာကအတိရှိလို့ပါတိုးတာမတင်စားလို့အေးတာလေးကိုသိတဲ့ပုဂ္ဂိုလ်ကလည်းအေးတယ်လို့သိနေတာကအတိရှိလို့ပါပြန်ကျူတို့လိုက်ပြန်တော့လဲနှွေးတာလေးပေါ်ပြန်ပြီနှွေးတာလေးကိုတတိစီတော့သိလိုက်ပြန်နေ။နာတိဝလေးမှာအဲ့ဒါလို့တတိထားပြီးစောင့်ကြည့်လိုက်တော့တို့ရင်တို့မှန်သိတယ်။အေးရင်အေးမှန်သိတယ်။နှွေးရင်နှွေးမှန်သိတယ်။ဘုလားကမ္မထံလေးကိုပေးပြီးတော့ကြည့်ခိုင်းထားတဲ့အခါမှာတတိစီလို့ဒီသဘောလေးကိုသိနေရကနေပြီးတော့အားကောင်းတဲ့အမြင်လေးဟာယောဂီတို့ရဲ့တန်တမှာကျင့်တတ်စရာကောင်းလာတာကတို့တယ်တိတယ်နှွေးတယ်ဆိုတဲ့သဘောအပြင်ကိုအာယုန်လေးနောက်မှာဖြန်းဆိုသွင်းမိရင်အတွေးကိုပါပြင်းမှန်းသိလိုက်ဝမ်းပိုက်လေးမှာတရေရောက်သွားပြန်တော့လည်းပဲထင်ရှားတဲ့တင်းနာရောတာလေးကိုပေါ်လာတော့သိလိုက်ပြန်ရင်ကြိုင်လေးပဲအာယုန်ထွက်လိုက်ပြန်တော့လည်းခုံနေတာတုံနေတာလေးကိုသိလိုက်ပြန်မယ်ဒီဘက်ကအာယုံရောက်ပြန်တော့လည်းပဲလှုပ်နေတာလေးသိလိုက်ကြတယ်။ဒါကုန်လုံးတစ်ကောင်လုံးမှာတဲ့အာယုံလေးကဟိုရောက်ဒီရောက်ရောက်ပြန်တော့လည်းပဲနာတာလေးတွေ၊ကျင်းတာလေးတွေ၊ကြိုက်တာခဲတာလေးတွေပေါ်တာကိုသိကြတယ်။ဤတို့တစ်ကောင်လုံးတစ်ကောင်လုံးမှာပေါ်တဲ့ခန္ဓာလေးတွေကိုပေါ်တိုင်းသိနေရင်ဝိရိယရှိတာပဲ။ပေါ်တာလေးကိုသိတာကတတိပေါ်တိုင်းတော်တရားလေးတွေအပေါ်မှာကျူးစားပြီးတော့ရှုနေနိုင်တာကဝရိယဒီလိုတတိဝရိယနဲ့အကောင်းလာလို့အာယုံကအရှုခံပေါ်မှာအင်းငိမ့်စွာနဲ့ကြည်လာနိုင်တော့အရှုခံရဲ့သဘောလေးကဘာပြောလဲပြီးတော့တိုးတဲ့သဘောလေးကလည်းတိုးတဲ့နေရာမှာဖြစ်ပြီးပြတ်သွားတယ်အေးတဲ့သဘောလေးကလည်းအေးတဲ့နေရာမှာတအေးပြီးတည်းချုပ်ရောက်သွားတယ်နွေးတဲ့သဘောလေးကလည်းရှုထုတ်ပိုက်မှာနွေးတဲ့နေရာလေးမှာကြည့်တော့တနေပြီးတနေပြက်သွားတယ်။ဖြစ်လာတဲ့နေရာပြက်နေပါလားလို့သူ့သဘောအမှန်လေးကိုသိရင်ပညာ ကိန်းသွားတယ်တတိယဝရိယဆိုင်ပညာနဲ့ကြီးဆိုတဲ့အတိုင်းသုံးမျိုးပြည့်စုံသွားတယ်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဝိပဿနာဉာဏ်ကိန်းသွားပြီဒီဘဝအတွေ့အပင်မကြနိုင်တော့အောင်လို့သုလသောတာပန်ရဲ့အသိဖြန့်သွားတယ်ကျိုးစားနှလုံးသွင်းမှယောဂီနှကောင်းနာသီးဝလေးမှဒီသဘောလေးကိုသိလို့တဘာတခြားအာယုံပြည်ညာတော်လဲဝမ်းပိုက်မှာတင်းနာရော့တာဒီလေမလွတ်အောင်ချိလိုက်တော့တင်းသဘောလေးလည်းပဲဖြစ်လိုက်ကြလိုက်ရော့သဘောလေးလည်းဖြစ်လိုက်ကြလိုက်အာယုံလေးကအင်းရောက်မယ်စိတ်ကိုစိတ်တန်းတွေကကိုကျင်လဲကျက်စားမှုတဲ့နေရာတွေမှာရောက်မယ်ကိုယ်လုံးပင်မှာရောက်မယ်ဝိသိတိပေါ်တယ်တွင်းမမသိတော့ကတော့တဲ့အဆုံးစမရှိအောင်တွင်းပြီးသိလဲသိလိုက်တော့မရှိပြန်သိတာကတတိယစီရင်တတိယပြင်မိလိုက်တော့မလွတ်အောင်ကြိုးစားလိုက်တာကဝရိယမရှိသဘောလေးကိုမြင်လိုက်တာကပညာဆိုတော့သတိဝိရပညာနဲ့မြင်လိုက်၊ကိန်းလိုက်တော့ဖြစ်သွားပါရောဖြစ်ပြတတ်မြင်သွားတယ်။အော်ငါတို့ရဲ့တန်တန်မှာစိတ်ညက်ဆိုတာဒါပြောတာပါလား။သတိဝိရပညာလေးကိန်းကိန်းကိန်းကိန်းမှာစိတ်ညက်လေးပေါ်သွားတယ်။အခုလိုရှုစေရှုစေခိုက်တဲ့နေ့မှာသတိထားလို့ဝိရိယစိုက်ပညာနဲ့ကြည့်ရင်ယောဂီတို့ရဲ့တန်တန်မှာအလွန်ကိုကျဉ်းတတ်စရာကောင်းသွားတာကအပေလေးကတောက်ပြီးပြုတ်နေပါလေ။အခုအင်္ဂါမှာဖြစ်ပြကိုမြင်အောင်ရှုနိုင်တဲ့ပုဂ္ဂိုလ်ကစိတ်ညက်ကိနေအတွက်ကြောင့်လို့တောက်မှန်မြတ်ကိုဖြုတ်နိုင်တယ်လို့နားနေလိုက်ပါ။တိယုံတိယုံနဲ့တတိပဋ္ဌံသွားတဲ့ပုဂ္ဂိုလ်ကြတော့ကုသိုလ်၆လောက်ကိုတတ်ထားတယ်။အပေတော့ကိုဖြုတ်တာပါလေ။ဒါတော့လည်းရှင်းတတ်ဖို့မဟုတ်ဘူးနော်။ပညာရှင်တဲ့အသိလေးကိတ်ဖို့အတွက်အာယုံမများစီပင်နဲ့ပေါ်ရနေရာဒီမှာတတိပုဆောင်ပါ။နှကောင်နာတိကြည့်တော့လည်းတတိဝရိယပညာဝမ်းပိုက်ကြည့်တော့လည်းတတိဝရိယပညာကိုယ်ပေါ်မှာကြည့်တော့လေသတိဝိရိယပညာအဲ့ဒီသတိဝိရိယပညာဆိုတဲ့ဒီသုံးမျိုးနဲ့ကြိုးစားရှုနေတဲ့ယောဂီတွေမှာအာယုံမများစီပဲနဲ့သိစရာရှိတဲ့အတိလေးကိုကောင်းစွာသိပြီးတည်တည်မှုနဲ့ညီသက်နေတဲ့အနေအထားမျိုးကိုငါတည်းဟုတ်ပါလားလို့ကိုယ်ကိုနှစ်သိမ့်မှုမဖြစ်ပါနဲ့ဒီနေရာမှာချက်ပြီးတော့ရှင်းပြချင်တာကသာနာသမာဓိနဲ့တနည်းပြောရင်သမထသမာဓိနဲ့ဝိပဿနာသမာဓိမတူပုံလေးပဲအဲ့အရေးကြီးသွားပြီကြိုးစားရှုနေတဲ့နေရာမှာတတိဝတ္တိယအားကောင်းတဲ့အမြင်ဟာသမာဓိကိုကြည့်ပါတယ်သမာဓိကိုတည်ပင်တင်ညာတော်လဲကိုမြင်နေတဲ့အမြင်ဟာတစိုက်မမတ်နဲ့တဏီယာထဲမှာစိုက်စိုက်ဆူဆူရှုနေမိရင်တည်ကျင်မှုသမာဓိဟာသမထသမာဓိပါဝိပဿနာသမာဓိကိုကောင်းစွာရဖို့ကြတော့သတိဝိရိယတင်ညာဆိုတဲ့ဒီသုံးမျိုးပြည့်စုံဖို့အတွက်ကြတော့သမထသမာဓိဆိုတဲ့ဇာနသမာဓိမျိုးနဲ့ရှုလို့မရပါဘူးဝိပဿနာသမာဓိကြတော့ခဏိကသမာဓိလို့ခေါ်ပါလေ။ဒါကပိုပြီးအရေးကြီးသွားတယ်။ဟုတ်သမထလုပ်ရင်ကွာဝိပဿနာတက်ရတာလွယ်ပါလေ။မှန်တော့မှန်ပါလေ။ပိုတက်ခဲ့တဲ့သမထသမာဓိမျိုးနဲ့တော့ဝိပဿနာရှုလို့မရဘူးဆိုတာကိုတော့ရေးရေးချင်းချင်းစုပ်ပြက်ချက်ချပြီးတော့ယုံကြည်လိုက်ပါ။သမထသမာဓိမျိုးနဲ့ဝိပဿနာရှုလို့မရပါအားကြောင့်လဲဆိုတော့သမထသမာဓိသည်တဏှာတည်းကအာယုံတစ်ခုကိုမပြောက်ပြက်အောင်စိုက်စိုက်ဆူဆူနဲ့ရအောင်ယူပါတာဒီတစ်ခုတည်းကိုပဲတဲတဲမင်းမင်းနဲ့မပြတ်မလန့်ကြည့်ရတာအဲ့ဒီအာယုံမှာပဲတည်တည်စွာနဲ့ညီသက်အောင်ကြိုးစားရတာအာယုံတစ်ခုကိုမပြောက်ပြက်အောင်ကြိုးစားတဲ့အလုပ်ဒီသမထသမာဓိအဲ့ဒီသမာဓိသမာဓိရင့်ကျက်လာရင်ဥပဒါနသမာဓိအပ္ပနာသမာဓိဆိုပြီးမိမိတို့ကတည်ငြိမ်အေးချမ်းစွာနဲ့ကောင်းစွာခန္ဓာကိုယ်ကိုကြောက်တိုင်ပမာနေလို့ရပါလေ။ဒါကသမထသမာဓိရဲ့စွမ်းအားနဲ့ညီသက်တာပါ။ငြိမ်ချမ်းနေတာပါ။ချမ်းသာတယ်လို့ထင်ရတာပါ။ဝိပဿနာကိုရှုဆိုတော့အဲ့ဒီသမာဓိနဲ့ရှုလို့မရဘူး။ဝိပဿနာသမာဓိကြတော့တတိဝရိယပညာဆိုတဲ့ဒီသုံးမျိုးပါတဏှာထဲမှာစိုက်ပြီးတတိရှိတာမဟုတ်တော့ဘူးတဏှာထဲမှာဝရိယစိုက်ပြီးကြိုးစားနေတာမဟုတ်တော့ဘူး ပေါ်ရနေရာတိုင်းကိုသတိရှိရတယ်။ပေါ်ရနေရာတိုင်းကိုမလောက်အောင်ကြိုးစားရတယ်။အဲ့ဒါလို့ကြိုးစားတဲ့အပြင်ညီနဲ့အမြင်ညာလေးကပေါ်တဲ့နေရာလေးကြီးလိုက်ဖြစ်ပြီးပြတ်သွား။ပေါ်တဲ့နေရာလေးကြီးလိုက်ဖြစ်ပြီးပြတ်သွား။ဒီအမြင်ပဲရပါတယ်။အဲ့ဒီအမြင်ကြတော့ခန္ဓာကသမာဓိကွာသွားပါပြီ။သမထသမာဓိတုံးကအာယုန်တစ်ခုကိုမပြောက်ပြက်အောင်စိုက်စိုက်ဆူဆူနဲ့တဏီယာထဲမှာအပိယူပါပထဝီဆိုပထဝီပထဝီပထဝီဒါကိုပဲအာယုန်ပြုတ်ပြီးတော့မပြောက်ပြက်အောင်လို့တည်ကြည်အောင်တည်ငြိမ်အောင်ကြိုးစားရတယ်ဝိပဿနာသမာဓိကြတာဒီလိုမဟုတ်ဘူးနှာခေါင်းမှာပေါ်နေတဲ့တုံးမှုအိမှုလေးနဲ့ကိုကြည့်ခုမရှိဝမ်းပိုက်မှာရောက်သွားပြန်ပြီးဝမ်းပိုက်ကပေါ်တဲ့တရားလေးနဲ့ကိုကြည့်ခုမရှိဒါကုန်လုံးတစ်ကောင်လုံးကိုရောက်သွားပြန်ပြီးဒါကုန်လုံးတစ်ကောင်လုံးမှာလည်းကိုကြည့်ခုမရှိအာယုံမျိုးမျိုးပြတယ်။နေရာမျိုးမျိုးမှာပေါ်နေတယ်။အဲ့ဒီပေါ်နေတဲ့တရားလေးတွေကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းမှာနှာခေါင်းကိုရှုလိုက်တဲ့တိုးတဲ့အေးတဲ့နွေးတဲ့သဘောလေးပေါ်တိုင်းပေါ်တိုင်းကိုသိတဲ့တတိမလွတ်အောင်ကြိုးစားတဲ့ဝရိယဖြစ်ပျက်ကိုမြင်လိုက်တဲ့ဉာဏ်တတိဝရိယပညာစုံသွားတော့ပေါ်တဲ့နေရာလေးမှာဖြစ်ပျက်မြင်လိုက်တယ်။ဣဒံလေးကိုမြင်တော့လေတတိဝရိယပညာသုံးမျိုးစုံတယ်အဲ့ဒီအပြက်လေးကိုမြင်လိုက်တဲ့အချိန်ကမှသတိဝိရိယပညာစုံတယ်လို့ပဲဒီသတိဝိရိယပညာလည်းပဲချုပ်သွားတယ်။နောက်တခါတိုးမှုလေးတစ်ခုပေါ်လာပြန်တယ်အစုကအသေး။နောက်ဉာဏ်လေးကအကဲခါလိုက်ပြန်တယ်သတိဝိရိယပညာကအသေး။သတိဝိရိယပြည့်စုံတဲ့ပုဂ္ဂိုလ်ကသမာဓိတည်သွားတယ်။ပညာပြည့်စုံတဲ့ပုဂ္ဂိုလ်ကသမာဓိနဲ့ဓမ္မသင်္ကပ္ပပါသွားတယ်။အစုဉာဏ်တော့အစုကံကအသေးဖြစ်တယ်လို့အစားထိုးတာကအသေး။နောက်အစုဉာဏ်ကလည်းအသေး။ရှေ့အစုကံကချုပ်တယ်လို့ရှိအရှုဉာဏ်နဲ့ချုပ်ခဲ့ပါလေ။နောက်အရှုဉာဏ်နဲ့ကြည့်လိုက်ဉာဏ်နဲ့ဖြစ်ပြမြင်မြန်ပြီးအဲ့ဒီမြင်တဲ့ဉာဏ်ပါသမာဓိပါနေတယ်။ဒီသမာဓိနဲ့ပဲဒီဉာဏ်ချုပ်တော့ချုပ်သွားပြန်ပြီ။နောက်တခါလှုပ်ခနေတဲ့နေရာကပေါ်ပြန်တဲ့အရှုကတခု။အဲ့ဒါကိုသိလိုက်တဲ့အသိကနောက်အသိဉာဏ်တခု။ရှေ့သိခဲ့တဲ့အသိဉာဏ်မဟုတ်ပါ။ဒါကြောင့်မလို့အရှုကတခုပေါ်တိုင်းပေါ်တိုင်းမှာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ပြနေတဲ့အရာကိုသတိဝိရိယပညာနဲ့ကြည်တိုင်းကြည်တိုင်းမှာဒီတတိဝရိယပညာတစ်ခုတည်းကနေပေါ်ရမြကိုရှုနေတာမဟုတ်ပါတတိဝရိယပညာကလည်းခုကြည့်ခုမရှိခုပေါ်ခုပြောင်းအဲ့ဒီလိုမျိုးနဲ့အရှုခံတရားဖြစ်လိုက်ပြန်လိုက်တတိဝရိယပညာကမြင်လိုက်နောက်အရှုခံတစ်ခုကအစားထိုးလိုက်နောက်တတိဝရိယပညာအစ်စ်ကအစားထိုးလိုက်အဲ့ဒီလိုမျိုးနဲ့သွားနေတာဖြစ်လို့ခန္ဓာကသမာဓိသမာဓိကလည်းအစ်စ်တွေဖြစ်ပါလေခဏခဏအစားထိုးပါလေပညာကလည်းခဏခဏအသာထုတ်ပါလေ။အဲ့ဒါလေးကိုသဘောပေါက်သိကြတာပါ။တရားစုတယ်တရားစုတယ်ဆိုတာပညာတစ်ခုတည်းနဲ့စုတယ်လို့ပြောနေတယ်။အာလုံသောအာယုန်လေးကိုဒီပညာတစ်ခုတည်းကတစ်ဆိုင်မမှန်နဲ့ပျောက်ပြက်ပဲရှုနေတာမျိုးမဟုတ်ပါဘူး။အရှုခံတစ်ခုပြက်သွားရင်မြင်လိုက်တဲ့ဉာဏ်လေးပဲချုပ်သွားပါလေ။နောက်အရှုခံတစ်ခုအသာထုတ်ရင်နောက်ပညာကအသာထုတ်ပါလေ။အဲ့ဒါကိုမမေ့ပါနဲ့။ဒါကြောင့်မလို့ရှေ့ဉဏ်နောက်ဉဏ်အစာထိုးတိုင်းစာထိုးတိုင်းရှေ့ဉဏ်မှာပါတဲ့သမာဓိချုပ်တယ်လို့နောက်ဉဏ်အစာထိုးရင်နောက်သမာဓိအစ်စ်ကအစာထိုးပါမယ်။အဲ့ဒါကိုပဲခဏိကသမာဓိလို့ပြောပါသေးတယ်။ဝိပဿနာမှာခဏိကသမာဓိနဲ့ပဲရှုပါလေ။ဇာနာသမာဓိနဲ့ရှုလို့မရပါဘူး။ဒါကိုဆွဲဆွဲမြင်မြင်မှတ်ထားလိုက်ပါ။မိမိတို့ရှုနေကြတဲ့အရှုခံအာယုန်တွေမှာတတိဝရိယပညာသုံးမျိုးကိုတော့ကြကြနာနာနားလည်ပါစေ။ပေါ်ရခန္ဓာလေးတွေပြတိုင်းပြတိုင်းမှာသိနေတာဒီအတိရှိလို့လောက်တာလေးပေါ်ရင်သိလိုက်။တင်းတာလေးပေါ်ရင်သိလိုက်။ပူတာဣဒာလေးပေါ်ရင်သိလိုက်။ရုပ်ကိုယုံမှန်သိလိုက်။တတိရှိတော့သိလာတယ်။တဏှာကပေါ်တဲ့သုကနေနဲ့သိလိုက်။နောက်တဏှာကနာကနေနောက်တဏှာကသုကနေတခါစိတ်မှာကတွေးတာလေးကြံတာလေးလိုချင်မှုတွေတမဲမှုတွေပေါ်လာတဲ့သိလိုက်။အဲ့တလုံးမျိုးပေါ်တိုင်းပေါ်တိုင်းကိုလိုက်လိုက်လိုက်လိုက်သိနေလို့မလွတ်ဘူးဆိုရင်ဝရိယဖြစ်လာပြီဝရိယရဲ့သွားအကောင်းလာပြီသတိဝရိယပြည့်စုံသွားပြီဒီမှာဉာဏ်ကလည်းလိုက်တော့ဒုရာပေါ်တော့ကလည်းကြည့်လိုက်တော့မရှိဘူးလှုပ်တာပေါ်တော့လည်းကြည့်လိုက်တော့မရှိဘူးတွေးတာလေးလိုချင်တာလေးပေါ်တော့လည်းကြည့်လိုက်တော့မရှိဘူးအဲ့တလုံးဖြစ်ပြက်လေးတွေကိုမြင်ရင်သတိဝရိယပညာစုံသွားပြီအဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာစိတ်ညက်ကောင်းစွာကိငဲ့တွေတောက်ပြီးဖြုတ်လိုက်ပြီ။ဘာသာအုံးကိုခွဲပြီးတော့မှဝင်ရိုးတွေကိုချိုးပြီးအပေတကားပြည့်လို့နိဗ္ဗာန်ကိုကောင်းစွာရောက်ဖို့အတွက်အားကောင်းတဲ့အသည့်ကိင်းသွားပြီ။ ောင်ယောက်ဖျားကောင်းတော့အောင်ကြိုးစားပြပါမိမိတို့ရဲ့တန်တန်မှာသင်စားရှိနေတဲ့တရားတွေကိုနားမလည်တဲ့အောင်သဘောမပေါက်ပါအောင်တော့ဆရာသမားတွေကတစ်နေ့တစ်မျိုးတစ်နေ့တစ်မျိုးနဲ့တော့ကြိုးစားရှင်းပြခဲ့တယ်ကိုရှုနေတဲ့အရှုရံအာယုန်တွေပေါ်မှာသဘောပေါက်ဉာဏ်ရောက်သွားရင်ကျေးဇူးများတာကသင်စားရှိတဲ့တရားတွေဟာပြတော့မှာတော့ရှိတာပဲကြည့်လိုက်တယ်ကြည့်လိုက်တယ်မှာမရှိပါလားဆိုတဲ့ရှိရတာမရှိဘူးလို့ပြတဲ့ဝိပဿနာဉာဏ်ကိုကောင်းစွာရတော့မယ်ကိုထင်ခဲ့တာကတမာတိတည်ရင်ကွာကြည့်လို့ရပါတယ်ဆိုတာကဘယ်လိုတမာတိနဲ့ကြည့်ရဆိုတာလေးကိုမသိကြတာပဲအခုပြောလိုက်ပါပြီသမထတမာတိနဲ့ရှိနေတာမဟုတ်ဝိပဿနာတမာတိနဲ့သာရှိပါပြီတဏှီပြောရင်ဥပဇာတာအပ္ပနာဆိုတဲ့တမာတိမျိုးနဲ့မဟုတ်ခဏိကသမာဓိနဲ့ရှိပါလေခဏိကသမာဓိဆိုတာခဏခဏအသာထွက်နေတာအရှုခံတရားနာတိဝတိတဲ့လှုပ်သွားတယ်တိုးသွားတယ်ပြေးသွားတယ်တစ်ခုပေါ်ရင်တတိတိတစ်ခုပေါ်ရင်တတိတိအဲ့ဒီသိတဲ့အသိမှာသတိဝိရိယပညာပါတော့တိုးလာတယ်ပဲတိုးရနေရပြောက်သွားတယ်ဤတာနေပဲဤတင်ရပြောက်သွားတယ်တိုးတာကိုမြင်တဲ့အမြင်ဉာဏ်သည်ဤတာကိုစက်ကြည့်တာမဟုတ်ပါတို့တာလေးချုပ်တော့တယ်တို့တာကိုပြီးတဲ့အမြင်ဉာဏ်လေးချုပ်သွားပါတယ်တခါတို့တဲ့နေရာမှာဤတာလေးအသာထိုးတယ်ဤတာလေးအသာထိုးတဲ့နေရာမှာအမြင်ဉာဏ်ချုပ်တဲ့နေရာမှာတခါအမြင်ဉာဏ်တစ်ခုကအသာထိုးတယ်အဲ့ဒီဉာဏ်မှာသမာဓိပါပြီးတာပါဒါကြောင့်မလို့သမာဓိကလည်းအသိအရှုဉာဏ်ကလည်းအသိအရှုခံကလည်းအသိဒါလေးချုပ်သွားရင်နောက်တခါအရှုခံကအသာထိုးတော့အသိနောက်ဉာဏ်ကအသာထိုးတော့အသိသမာဓိကလည်းအသိဒါကြောင့်ခဏိကသမာဓိလို့ပြောပါသည်သမထသမာဓိကြတော့ဒီအာယုန်တစ်ခုကိုပဲဆွဲဆွဲမြင်းမြင်းနဲ့တိုက်ကြည့်ပြီးတော့မပြောက်ပြဲအောင်လို့ဆောင်လျှောက်တယ်။တည်တည်အောင်ကြိုးစားနေရတယ်။မတူဘူးဆိုတာလေးကိုနားလေလိုက်ပါ။အဲ့ဒီအမြင်ဒီလေးရှင်းပြီးတော့မှကိုယ်တန်တန်ကိန်းနေတဲ့အရှုခံပြတဲ့တရားလေးတွေအပေါ်မှာငြင်းကြတဲ့အမြင်လေးတွေကိုပမ်းမနေရနိုင်ဘူး။တတိတဲမတွေ့ကြသေးနေ။ပေါ်တဲ့အရှုခံလေးတွေကိုလည်းဝရိယကြိုးစားနိုင်အောင်သူတော်အမှန်ဖြစ်ဖြစ်ကိုလည်းမြင်နိုင်တဲ့ပညာလေးကိန်းအောင်ဒီသာဝရိယဆိုင်ပညာလေးတွေနဲ့ပြည့်စုံအောင်ဖြစ်ပြီးရင်ကြံရှိတဲ့အချိန်လေးတွေမှာပေါ်တဲ့ခန္ဓာလေးတွေပေါ်မှာအမြင်မှန်သိမှန်ရအောင်ဆက်လက်ကြိုးစားရှုပွားအားထုတ်ပေးနေကြပါ